အဖြုတ်ချခံသမ္မတနဲ့မိသားစုဝင်တွေကိုနိုင်ငံတကာဖမ်းဝရမ်းထုတ်လိုက်ပြီးနောက်တနေ့မှာပဲတူနီရှားနိုင်ငံမှာဂျားဖြတ်အစိုးရကိုပြန်လည်ဖွဲ့စည်းဖို့အတွက်စီစဉ်နေပါတယ်။ဇက်တိုက်ဖြစ်ပွားနေတဲ့ဆန့်ကျင်ဆန္ဒပြမှုတွေရပ်ဆိုင်းဖို့ရည်ရွယ်ချက်နဲ့ဖြုတ်ချခံသမ္မတဘန်နလီပေါ်တစ္ဆာခန့်နဲ့ဝန်ကြီးတွေကိုဖယ်ရှားဖို့အတွက်စီစဉ်နေတာလည်းဖြစ်ပါတယ်။လက်ရှိအိမ်ဆောင်အစိုးရမှာအတိုက်ခံခေါင်းဆောင်ဟောင်းတချို့ပါဝင်ပေမဲ့ဝန်ကြီးချုပ်နဲ့ကာကွယ်ရေးပြည်ထောင်ရေးနိုင်ငံခြားဆက်ဆံရေးဝန်ကြီးတွေကတော့မစ္စတာဘန်နလီရဲ့မဟာမိတ်တွေဖြစ်နေပါတယ်။မစ္စတာဘန်နလီရဲ့ဇနီးတဲ့လီယာထရပစ်လီနဲ့မိသားစုဝင်တွေကိုပစ္စည်းဥစ္စာမတရားရယူမှု၊တိုင်းပြည်ဗန္နာပြပကိုထောက်ယူမှု၊ပြပမှာငွေကြေးအနှံထားမှုတွေနဲ့ဆက်ဆွဲထားတယ်လို့တရားရေးဝန်ကြီးလက်ဆာချက်ပီကဗိုလ်တပူးနေ့ကပြောကြားလိုက်ပါတယ်။အလောက်ကိုင်းကင်းမဲ့မှု၊ကုန်စည်နှုန်းမြင့်မားမှု၊ခြားစားပျက်စီးမှုတွေကြောင့်တိုင်းပြည်မှာလူမှုအုံကြွမှုတွေပေါ်ပေါက်လာတဲ့အတွက်မစ္စတာဘန်နလီဟာဇန်နဝါရီလ24ရက်နေ့ကတူနီရှားနိုင်ငံကိုဆွတ်ခွာပြီးထွက်ပြေးသွားခဲ့ရတာဖြစ်ပါတယ်။